ယောဘအမေရိကန်နဲ့ဩစတြေးလျတို့ရဲ့ရန်ကကာကွယ်မှုအတွက်ရုရှားကတစိမ့်မြင့်လက်နက်တွေကိုထုတ်လုပ်ဖို့ကြိုးစားနေတယ်လို့သမ္မတဟောင်းဒီမီထရီမက်ဗီဒက်ကတင်းငွေနေတွေကပြောလိုက်ပါတယ်။ဖြတ်စရာအကောင်းဆုံးလက်နက်တွေကိုကျွန်တော်တို့တိုးထုတ်နေပါတယ်လို့မက်ဗီဒက်က Telegram လူမှုစာမျက်နှာပေါ်မှာရေးသားခဲ့တာပါ။ဥယောဘပြောင်းအမေရိကဂျပန်ဩစတြေးလျနဲ့နယူးဇီလန်နဲ့တခြားနေရာတွေမှာနာဇီတွေကိုတိုက်စားခံနေကြတယ်လို့လည်းသူကဆိုပါတယ်။မက်ဗီဒက်ပါရုရှားလုံခြုံရေးကောင်စီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်ပါတယ်။အတန်ထက်အလွန်လက်နက်တွေပါဝင်လက်နက်အမျိုးအစားစစ်တွေကိုရုရှားကဖြစ်ပေါ်တိုးတက်အောင်လုပ်နေတယ်လို့သမ္မတပူတင်ကလည်းထပ်ခါပြောခဲ့ဘူးပါတယ်။ရန်သူကိုလက်နက်ဖြုတ်နိုင်အောင်ရုရှားကလက်ဦးမှုရှိရှိတိုက်ခိုက်ဖို့စစ်ရေးဆိုင်ရာအယူအဆကိုပြင်ဆင်မယ်လို့သမ္မတပူတင်ကတောက်ချနေကပြောခဲ့တာပါ။နျူကလ িয়ার စစ်ကိုရည်ညွှန်းဖို့ရတယ်လို့နိုင်ငံတကာကစိုးရိမ်ကြပါတယ်။ဒီတော့တွင်မှာပဲယူကရိန်းနိုင်ငံရဲ့ခါဆန်မြို့မှာရုရှားစုခွာသွားခဲ့ပြီးတလားချာထိမိုင်းတွေကိုရှင်းနေရဆဲဖြစ်ပါတယ်။ရှေ့မှာမိုင်းထောင်ထားတယ်လို့စာရေးထားခဲ့ပေမဲ့ကဲ့ရဲ့လမ်းထဲမှာမိုင်းကွဲတည်ဆုံကြတာတွေကိုလည်းခါဆန်မြို့ကကြုံတွေ့နေရပါတယ်။ပြီးခဲ့တဲ့တောက်ချာနေ့တည်းရက်ထက်မှာလည်းနဲ့အမျိုးမျိုးနဲ့68ကြိမ်ပြစ်ခတ်ခဲ့တယ်လို့ဒေသကသတင်းတယောက်ကိုကူကပြီး AP သတင်းကဆိုပါ